။ကခင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုစပော့ဂျေးရွာနာမှာတော့ဖေဖော်ဝါရီလ10ရက်နေ့ကရုတ်တရက်ကြောက်ကဘာပြိုကျခဲ့တာကြောင့်တနိုင်တပိုင်းကြောက်တူးနေတဲ့ကြောက်တူးသမား6ဦးသေဆုံးသွားပါတယ်။ဖားကန့်ဒေသမှာဒီလိုမျိုးတရားမဝင်ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရအနေနဲ့စနစ်တကျထိန်းချုပ်နိုင်မှုမရှိတာနဲ့အလွန်ကျွံတူးဖော်မှုတွေကြောင့်ဒီလိုမျိုးအဖြစ်ဆိုးတွေကမကြာခဏဆက်ပြီးကြုံနေရတာလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ကချင်ပြည်နယ်တရံစာသားနဲ့သဘာဝဗဝင်းကျင်ထိန်းသိမ်းရေးဝန်ကြီးကတော့ပြည်ထောင်စုအစိုးရကချမှတ်ထားတဲ့ဥပဒေတွေကိုစောင့်ကြည့်ကြံ့မတ်ပေးရတဲ့အနေအထားဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုထိုင်းခြေဆိုင်တည်တောက်မအေးမှာတည်ပြီးပို့ထားပါတယ
်ဖားကန့်မြို့နယ်စပော့ကျေးရွာနီးမှာတန်လျာနီးပါးအလေးချိန်ရှိတဲ့ကြောက်တောင်ကဘာကြီးဟာအမြင့်ပေ150ကျော်ကနေရုတ်တရက်ပြိုကျခဲ့တာပါကြောက်တူးပေါ်ရင်မကြကလဆိုသလိုရေစာပုံပြိုကျတာတက်တန်းကုန်နေတဲ့ကြောက်တွင်းကဘာတွေပြိုကျနေတာတွေကြောင့်တနေ့တစ်နေ့လူရကနန်းလောက်တည်ဆုံးနေတာတွေရှိနေတဲ့ဖားကန့်ဒေသမှာတနင်္ဂနွေနေ့ကဒီကဘာပြိုကျမှုအတွင်းလူ6ဦးတည်ဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။ဒါဟာတူပေါ်ပြီးသားကြောက်တွင်းတစ်ခုကကဘာတွေပြိုကျခဲ့တာကြောင့်ဖြစ်တယ်ဆိုပြီးဒေသခံလည်းဖြစ်အလို့တည်င်းတော်လည်းဖြစ်တဲ့ဦးစော်မိုးထက်ကပြောပြပါတယ်
ဒီကတတန်းရှိတဲ့ကုမ္ပဏီတွေကမိုင်းခွဲတာလို့ပါလို့အဲ့လိုလုပ်တဲ့အခါကျတော့ vibration ကြောင့်ဒီနေပြည်ကအဲ့ကမ်းပါကမခိုင်တော့ဘဲနဲ့ရုပ်ရပြုတ်ကြတာပေါ့တပိုင်းတိုင်းလက်လုံးချင်းလေးတွေပေါ့ဗျာအချိန်မှဂျုံစုပြုတ်ကြတာအဲ့ဒီ6ရက်ကအိတ်နေတာလို့ပြောတယ်လေးလေဆိုပြီးတော့သတင်းစားပြီးတော့လာပြီးအိတ်နေကြတဲ့အချိန်ပေါ့တချို့အဲ့နားမှာကျောင်းရောက်လာတဲ့လူမျိုးယောက်ကတော့တူးနေတာပေါ့တူးနေတဲ့ခါကျတော့ကမ်းပါကသူတို့ဘက်ကပျက်ပဲနဲ့ဟိုဘက်ကအိတ်တွေလူတွေဘက်ကပြိုကျတာတော့တန်100လောက်ရှိတဲ့ဒူးတွေကြီးကလည်းအမြင့်ကလည်း150လောက်ရှိတဲ့ပြုတ်ကျတာဟောအဲ့လိုမျိုးပြုတ်ကျပြီးတော့အကုန်လုံးပြီးပါတယ်အကုန်လုံးစီးပြီးချက်ချီသွားတာပေါ့
2018ခုနှစ်ထဲမှာကော2018ခုနှစ်မှာပါလူရကနန်းလောက်တည်ဆုံးတာတွေရှိနေတဲ့ဖားကန့်ရဲ့အခြေအနေတွေကိုလေးလာစောင့်ကြည့်နေတဲ့ဦးစော်မိုးထက်ကတော့အမြင့်ပေ200ဝန်းကျင်ကနေအမြင့်ပေ600ဝန်းကျင်လောက်ရှိတဲ့ပတ်တန်းကုန်ပြီးသားကြောက်ကြောတွေကိုတူဖို့ပြီးသား150လောက်ရှိနေတာမို့ကြောက်တူးသမားတွေအတွက်နောက်ထပ်အန္တရာယ်တွေရှိနိုင်သေးတယ်လို့လည်းဆက်ပြောပြပါတယ်ဒီအတွက်အစိုးရဘက်ကသတိထားချောက်ကင်တွေထိန်းချုပ်ဖို့လိုတယ်လို့လည်းထောက်ပြခဲ့ပါတယ်
အဲ့တော့လိုက်ပြီးတော့ဓာတ်ပုံတွေရိုက်ပေါ့နော်ဟိုဟာတရင်ချူတူလာတော့အပြင်းတော့50လောက်ရှိကြတာပါကြောက်စိလုံးခွက်တွေနဲ့ပတ်သက်ပြီးတော့တက်တန်းချက်တုံးမပြီးတော့ဘူးဆိုပြီးတော့တက်လာလာချင်း2016ဧပြီလောက်မှာစတယ်ကျွန်တော်တို့ဟာတက်တန်းတိုးမပြီးတာတခုတည်းနဲ့လုံးလို့မရဘူးသူတက်တန်းတိုးမပြီးဘူးဆိုပေမဲ့သူ့နောက်မှာလိုက်ပြီးတော့လုံးအောင်လုံးတွေရှိသေးတယ်ဒီလုံးခွက်တွေစောင်းရှောက်ရလားတကယ်တက်တမရှိလားတော့အခုကျွန်တော်တို့မြင်တွေ့လာရကုမ္ပဏီကဲ့သို့ပေါ်နဆင်ရရအစည်းအဝေးတရားတောင်းဝန်ထုတ်ရတဲ့အများကြီးပဲလုံးဝမထိတ်ဆုံးနိုင်ဘူးအကုန်လုံးကိုတရားဥပဒေစိုးမိုးမှုရှိမှကျွန်တော်တို့ဒီဟာကနိုင်ငံအတွက်လည်းအဆင်ပြေပဲအစိုးရရဲ့လှုပ်ဆောင်ချက်တွေလည်းအားရခြင်းအားမရခြင်းကိုကျွန်တော်တို့ပြောလို့ရမှာအခုကတော့ဘာမှလက်တီးနဲ့ဘာမှအားမရဘူးလုံးဝကိုဆုံးရှုံးနေတာဗျာလုံးကွက်တစ်ကွက်ကသိန်းပေါင်း8000တပေါင်းတန်နေအဲ့ဒီလိုလုံးကွက်ဒီမှာသာသာအစိုးရတရားသူမပြီးတော့လို့နားလဲရတဲ့လုပ်ွက်ဒီမှာတရားတရားအမြောက်များတဲ့ခင်မလုံးဝင်စုနေရရဲကလည်းဒီနေရာကိုမြင်တာပဲလုပ်ွက်လုံးရင်းယူတဲ့ရဲကလည်းမြင်တာပဲတပ်ပေါ်ကလည်းမြင
်အခုဆိုရင်ဖားကတ်မှာရှိတဲ့တောက်တူးလို့ရတဲ့မော်ရီအားလုံးပါဆိုရင်လူဦးရေ3သိန်းထက်မနည်းဟာတောက်တူးနေတာတောက်ရှာနေတာတွေကိုလုပ်နေကြတယ်လို့လည်းဆိုပါတယ်ဖားကန့်ဒေသအတွင်းကြောက်စိတ်တူဖို့မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်တော်စုအစိုးရကိုပဲထိန်းချုပ်ဖို့အတွက်ပြင်ပြခဲ့တယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။ကချင်ပြည်နယ်တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါစီလဆိုင်ကတော့အခုလိုပြောပြပါဗျ။အဲ
ကျွန်တော်တို့ဒီကချင်ပြည်နယ်ကပြည်နယ်ဘက်ကတော့ဒါအဲ့ဒီရဲ့အနေအထားတွေကိုသူတို့အဲစောင့်ကြည့်တဲ့အနေအထားသဘောတရားလောက်ပဲကျွန်တော်ကလုပ်ရတဲ့အနေအထားရှိတယ်လေ။
ဟုတ်ကဲ့
အဲ့ဒါတော့အမြင်အတိုင်းပါပဲရှိသေးတယ်ဟုတ်ကဲ့အမို့သူတို့အနေနဲ့ချမှတ်ထားတဲ့ဥပဒေကိုကျွန်တော်အနေနဲ့အစီအကနေမှစောင့်ကြည့်ချမှတ်ပေးတဲ့အနေအထားကိုပြောတာဖြစ်
တယ်ဒီတဲ့ကံကြီးကတော့ပြောတာတော့ပေါ့နော်ဒီအဲ့လိုမျိုးလူကြီးရတယ်တအားများတယ်ပေါ့နော်ဒီတက်ရဲတို့တက်ဟိုကလည်းတအားနည်းတဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးဖို့ကတော်တော်ခက်ခဲတယ်လို့ပြောတယ်အဲ့ဒါဟုတ်လားရှင
်အမှန်ပါလေမှန်ပါလေဒါကတော့
အစိုးရဆက်ဆက်စည်းကမ်းနဲ့တောက်သိမ်းတူဖို့မှုတွေကိုစည်းကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆန်းငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရသစ်တက်လာကာက2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့တောက်သိမ်းတူဖို့မှုတွေကတော့ဆန်းငံ့ထားတာမရှိဘဲဆက်လက်တူဖို့နေသေးဖြစ်ပါတယ်။ဒါကြောင့်လည်းအခုလိုမျိုးလူသေဆုံးမှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်။အဲ့ဒီဒေသမှာတရားမဝင်တောက်တူဖို့မှုနဲ့အတူမျိုးရည်သေးဝါပြဿနာတွေနဲ့တခြားမှုရင်းပြဿ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ